အပြစ်ခတ်ရေးဆေးရေးစာချုပ်ချုပ်နိုင်မှု UNFC တိုင်းရင်းသားမဟာမိတ်အဖွဲ့ကအဆုတ်ပြုထားတဲ့အချက်၉ချက်ကိုအစိုးရကမူအဖြစ်သဘောတူလိုက်ပါတယ်။ဒါပေမဲ့ဘယ်အချက်တွေကိုဘယ်လိုလိုက်ရောမယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ထူးခြားတိုးတက်မှုလို့ယူဆလို့မရကြောင်းမြမရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ဒီတော့အတွင်းမက်ချ်လာမှာဒုတိယကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရာထားတဲ့အစီအစဉ်မဖြစ်နိုင်တော့ကြောင်းကိုအစိုးရညဉ့်ညံ့ရေးကော်မရှင်ကပြောကြားလိုက်ပါတယ်။အသေးစိတ်ကိုတော့မန်ရင်ကျင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ရန်ကုန်မြို့မှာမက်ချ်လာ3ရက်နေ့ကအစိုးရညဉ့်ညံ့ရေးကော်မရှင်နဲ့ UNFC တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ UNFC ကအဆိုပြုထားတဲ့အချက်၉ချက်ကိုအစိုးရဘက်ကမူအားဖြင့်သဘောတူညီခဲ့တယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ကောက်ဆောင်ခူးရဲကသတင်းတောက်တွေကိုအခုလိုပြောပါဗျ။အဆုံးကဆုံးပြချက်မရ
ောက်ခင်မှာဆိုလိုတာကတော့ဆက်ကန်ဆက်လက်ဒီပုံမှာကျွန်တော်တို့မူဝါဒဖြစ်လို့ဒီလိုပုံမျိုးဆိုတဲ့အချက်ကိုကျွန်တော်ဖြတ်ပြောပြီးတော့ကြားမယ်ဆိုတဲ့အချက်ကိုတော့ကျွန်တော်တို့ကတွေ့နေတာပါနော်
အခုလို UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်ကိုမူအားဖြင့်သဘောတူညီတဲ့အထက်မှာတက်မတော်ဘက်ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ဒါကိုကြည့်ပြီးတော့တက်မတော်ဘက်ကသဘောထားပြော့ပြောင်းလာတယ်လို့မြင်လို့မရကြောင်းဒိဋ္ဌာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။ဒါပေမဲ့ NCA ထိုးလာဖို့အတွက်လိုအပ်တဲ့အချက်အလက်လေးတွေကိုညှိနဲ့နှိုင်းနဲ့ဆိုတဲ့သဘောပါပဲ။သူကတော့မူမှာဒီရက်တီတုံးမှာပဲ။အဲ့တော့မူကိုမထိခိုက်သေးတဲ့အောက်မှာညှိလို့နှိုင်းလို့ရတယ်ဆိုပြီးတော့မှဒီရက်တီရဲ့သဘောပါပဲ။ဒါမျိုးကအရင်တော့လည်းဖြစ်မှုပါလေ။တမန်ဦးသိန်းရှင်လက်ထက်မှာသူတို့ဟိနိုင်ကတစ်ခေသွားတဲ့ကာလမျိုးရှိဖြစ်မှုရဲ့အဲ့ဒီခါမျိုးကြာရင်တော့ခုနကဒီအစိုးရဘက်ကအဲ့ဒီတော့ဆိုဥအောင်မင်းတို့ကိုယ်ရင်ပါဝင်တယ်။နောက်ဟိုတစ်ဖက်ကဆိုလည်းတပ်ဘက်ကလည်းအများကြီးပါပြီးတော့မှအဒီချင်းလေးဘလို့ကျော်ဖြတ်မလို့သူဆင်းရဲရတယ်ရှိခဲ့တယ်။အခုလည်းဒီသဘောပါပဲ။ဒီသဘောမှာတစ်ဖက်ကလာတာကဒီ NCA စာချုပ်ကိုပြန်ပြင်ရမယ်လို့ NCA စာချုပ်ကိုမလိုချင်တော့ဘူးလို့ဒီလိုမျိုးပြောတာမရှိဘူးဆိုတော့ဒါဆက်ပြီးတော့လမ်းပွင့်နေတဲ့သဘောပါပဲ
။ဒါအပြင်မင်းကနှစ်ဖက်ဆွေးနွေးပွဲရလက်ဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာမူအားဖြင့်သဘောတူညီတာကလွဲပြီးထူးထူးခြားခြားမပါတယ်လို့ဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အခြေအနေကိုပဲတွေ့မြင်ရကြောင်းဦးစီတူအောင်မြင့်ကပြောပါရစေ
။ဟိုတခြားအများကြီးအဲ့ဒီမှာထူးခြားတာမတွေ့ရဘူး။ဟိုနှစ်ဖက်စလုံးသဘောတူကြတဲ့သဘောအဲ့ဒီမှာရှင်းရှင်းပြတ်ပြတ်နဲ့ဒီအချက်ကိုကြည့်တဲ့ကဘယ်အချက်ကိုဘလို့လိုက်လျောမယ်ပါညာဒီသဘောမျိုးမပါဘူး။တချို့ဟာတွေကနောက်မှဆက်ဆွေးနွေးဖို့ဟာတွေရှိတယ်တချို့ဟာတွေကြာရင်တော့အဲပြီးသက်တခြားဟို GMC တို့ဘာလို့ထဲမှာပဲသွားပြီးတော့မှဆွေးနွေးမယ်ဆိုတဲ့အချက်လေးတွေကိုသူတို့ထည့်ထားတာတွေ့ရတယ
်ဒါပေမဲ့ UNFC ကိုဥဆောင်နေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ကကိုယ်စားလှယ်တွေဟာဒီဆွေးနွေးပွဲမှာပါဝင်မှုရှိတာကတော့ထူးခြားမှုရှိတယ်လို့ဦးစီသူအောင်မြင့်ကပြောပါတယ်KIO နဲ့ UWSC အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုင်ဖွဲ့စည်းပြီးပကလက်ရှိ NCA စာချုပ်အစားတရားမျှတမှုရှိတဲ့အပြစ်အခက်ရစဲရေးစာချုပ်အတင်းနဲ့အစားထိုးဖို့ဖေဖော်ဝါရီလ24ရက်နေ့ကထုတ်ပြန်တဲ့ပန်ခမ်းအစည်းအဝေးကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်တိုင်းရင်းသားမဟာမိတ်အဖွဲ့အစည်းတွေကြားမှာ NCA နဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိနေပါသလား။ဦးစီတော်မြင့်ရဲ့အမြင်ကတော့
အခုကြည့်လိုက်ရင်တော့အဲ့ဒီပုံစံမျိုးဖြစ်နေတယ်။အဲ့ဒီပုံစံမျိုးဖြစ်နေ။ဒီဘက်မှာလာတဲ့အခုလာတဲ့ကိုယ်စားလှယ်အဖွဲ့တွေက KIA မပါတဲ့ကိုယ်စားလှယ်အဖွဲ့တွေကဒီ NCA မူအတိုင်းကိုပဲဆက်ပြီးတော့မှဆွေးနွေးသွားမယ်ဆိုတဲ့သဘောကိုသူတို့ပြောတယ်သတင်းစာရှင်းလင်းပွဲမှာလည်းပြောတယ်ဆွေးနွေးပွဲမှာလည်းဒီတိုင်းပဲသူတို့ဆွေးနွေးသွားတယ်အဲဒါပေမဲ့ပန်ခမ်းကထုတ်တဲ့အဲဒီဝါနဲ့ပူပေါင်းပြီးတော့ကဆွေးနွေးရရှိချက်မှာထုတ်ပြန်ထားတဲ့ဟာကတော့ဒီလမ်းရောမဟုတ်ဘူးဟိုအရင်လက်မှတ်ထိုးတဲ့လူကတော့ထိုးပစီတော့အကျန်တဲ့လူတွေကြတော့ဝါကဥဆောင်ပြီးတော့မှနောက်ထပ်ပြစ်ခတ်ရန်ဆေးရေးစာချုပ်ပုံစံအဖြစ်ဆွေးနွေးပွဲပုံစံအဖြစ်လုပ်မယ်ဆိုပြီးတော့မှတန်းလာမယ်ဆိုပြီးတော့မှသူကထုတ်ပြန်ထားတာကိုအဲတော့ဒီနှစ်ခုကတော့ဆန့်ကျင်နေတာတော့တွေ့ရတယ်
မူလကရထားတဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုမက်ချ်လာအတွင်းကျင်းပမဲ့အစီအစဉ်ကိုတော့ထပ်ပြီးရွှေ့ဆိုင်းလိုက်ကြောင်းအစိုးရညီညွတ်ရေးကော်မရှင်တာဝန်ရှိသူတွေဘက်ကပြောပါရစေ။